ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဥရောပသမဂ္ဂ EU ကနေဗြိတိန်နှုတ်ထွက်ရေးသတ်မှတ်ချက်တွေပေါ်ဗြိတိန်ပါလီမန်မှာသဘောတူဆုံးဖြတ်ချက်ရရင်အချိန်ပိုရဖို့ဒီနှုတ်ထွက်မဲ့ရက်ကိုနောက်တစ်ချိန်ထပ်ရွှေ့ပြီးဖို့ EU ကိုတောင်းဆိုသွားမယ်လို့ဆိုလိုက်ပါတယ်အခုအချိန်ထိတော့ဝန်ကြီးချုပ်မေရဲ့ညှိနှိုင်းရေးမှုတွေအနေနဲ့ဥရောပသမဂ္ဂအခြားနှစ်နှစ်ကြာအောင်ညှိနှိုင်းခဲ့ရမှာသဘောတူညီချက်ရထားချက်ကိုဗြိတိန်လွှတ်တော်အမတ်တွေက၃ချိန်တိတိပြချထားပြီးဖြစ်ပါတယ်ဝိဇုံမေကဆုံးဖြတ်ချက်ပိုင်း50ကိုတက်တန်းတိုးဖို့လိုတဲ့ဒါကိုဖြစ်နိုင်ကြအချိန်စိုက်ထမယူပဲဒီတိမ်သွတ်တော်မှာလည်းသဘောတူချက်ရနိုင်တဲ့အချိန်ကံမျိုးဖြစ်ဖို့လိုတဲ့အချိန်လဲမနှောင်းပဲအစီအစဉ်တကြလဲနှုတ်ထွက်တာမျိုးဖြစ်ရအောင်အခုလိုတက်တန်းတိုးရတာချက်ချောင်းရှင်းရှင်းလင်းလင်းဖြစ်ဖို့လိုတယ်လို့ဆိုခဲ့ပါတယ်။ဒါပြင်ဝိဇုံမေကအဓိကစိုက်ကလေးပါပါတီခေါင်းဆောင်ဂျာမီကိုဗန်နဲ့လည်းတွေ့ဆုံပြီးလွှတ်တော်မှတ်တွေဘက်ကသဘောတူနိုင်တဲ့ဒီတိမ်နှုတ်ထွက်ရေးအစီအစဉ်မျိုးရဖို့ညှိနှိုင်းချင်ပါတယ်လို့ဆက်ပြောခဲ့ပါတယ်။ဒီတိမ်ရင်းနဲ့အရင်တုန်းကတော့မတ်လ29ရက်နေ့မှာ EU ကနေထွက်ဖို့စီစဉ်ထားခဲ့ပေမဲ့စစ်တော်ကထောက်ခံနိုင်တဲ့အဖြေကိုရှာဖို့အချိန်ပိုရာရေးအတွက်ဝင်းကျုံမေဆွေတော်ကEU ဘက်ကအချိန်နည်းနည်းထပ်ပေးကြခဲ့ပြီးဖြစ်ပါတယ်။အခုလိုဒီလိုနှုတ်ထွက်ရေးလုပ်ငန်းစဉ်ရှေ့ကောင်းကောင်းမတိုးနိုင်တဲ့ဖြစ်နေခဲ့ချိန်မှာစစ်တော်ဘက်ကလည်းသူ့တည်ထောင်လုပ်ငန်းစဉ်နဲ့ဆက်သွားဖို့အဆိုပြုထားခဲ့ပေမဲ့တနင်္လာနေ့မှာတော့ဒီအဆိုပြုတဲ့လမ်း၄တွယ်လုံးကိုစစ်တော်အမတ်တွေကပယ်ချခဲ့ပါတယ်။အစီအဆိုတွေထဲမှာသဘောတူညီချက်ရဖို့အနည်းဆက်ဆုံးဖြစ်ခဲ့တာကတော့ဒီကိနေနဲ့ဥရောပသမဂ္ဂကနေထွက်ပြီးမဲ့ဥရောပကောက်ခွန်သမဂ္ဂတဲ့ဆက်နေဖို့အဆိုဖြစ်ပါတယ်ခင်ဗျာ